American and Japan and Yaja, Mayongjin and Lakte, Bubong Sawa Muri, Pipo, Dodani Jow, Japan Teasing, Song Tata Nimawe, Tamra, Donald Trump, Yoja like Bale. A two piano, American and Japan Jaga, see ya, Bubong Sawa Mushi Nigarigo, Nanayan Gansong Riga, a Lipi, Yoja Kedaraba, a Piazumuro, Guzo Wenanga Susi, Tinja, Pitavare.
Our armed forces train and serve together around the world, including right here, very
special. ဒီကတော့ဒီနေရာအမေရိကန်နဲ့မာမေးရေတက်ဖွဲ့လို့ကြားပူးတွဲဌာနချုပ်ထားရှိတဲ့တခုတည်းသောနေရာဖြစ်ပါတယ်ဒီနေရာမှာအမေရိကန်နဲ့ဂျပန်ရေတက်ဖွဲ့ဝင်တွေအတူလက်တွဲကြီးတာဝန်ထမ်းဆောင်နေကြခြင်းကနိုင်ငံခြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတက်တာနေတာလည်းဖြစ်ပါတယ်တမနာထရမ့်နဲ့ဇနီးမယ်လာနီယာထရမ့်နဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ဇနီးအကီအာဘေးတို့ဟာဂျ တပ်ဖွဲ့ဝင်တွေကိုမိန့်ခွန်းအသီးသီးပြောကြားခဲ့ကြတာပါဂျပန်စစ်တင်းပေါ်ပေါ်မှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေအခုလိုအခမ်းအနားကိုအတူတက်ရောက်နိုင်ခြင်းဟာနိုင်ငံအကြတီရှိနေတဲ့ပြောင်းလဲတိုးတက်နေတဲ့မဟာမိတ်ကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ
်ဒီလိုမျိုးကတော့ကပရော့စတေးဒီဖိုင်ဒေဂျူမိုဒီစ်နော်ပါ
ဂျပန်ကာဝေးတပ်ဖွဲ့ဝင်နေတဲ့အမေရိကန်တပ်ဖွဲ့ရဲ့ရှေ့ပေါက်မှာအမေရိကန်နဲ့ဂျပန်ကောင်းဆောင်တွေအခုလိုအားပေးစကားပြောတာဟာဒါသမိုင်းမှာပထမဆုံးကြိမ်ဖြစ်ပါတယ်။သမ္မတထရန့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလျင်မြန်စွာတိုးတက်ဖြစ်ပေါ်နေပြီးကောင်းမွန်လာခဲ့ပါတယ်။ဒီကနေ့ကျွန်တော်တို့စစ်တင်မော JS ခါကအပေါ်မှာအခုလိုအတူတကွအရှင်တွဲရပ်တည်နေနိုင်ခြင်းဟာအဲ့ဒီလှုပ်ဆောင်မှုရဲ့တာကဖြစ်ပါတယ်
။ဒါဟာဂျပန်နိုင်ငံရဲ့သမိုင်းဝင်နန်းသက်အစ်စ်အစမှာနိုင်ငံချစ်တီရင်းနှီးမှုအထိတ်အမှတ်အဖြစ်နဲ့ကျင်းပနိုင်ခြင်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ
် At this very historic moment as Japan begins Reiwa and the Reiwa era
ဂျပန်နိုင်ငံရဲ့သမိုင်းဝင် Reiwa နန်းသက်ပဒံခါသမယမှာလွတ်လပ်မှုကိုကျင့်ပလို့ကြတဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကျွန်တော်တို့ရဲ့မဟာမိတ်နဲ့ချစ်တီရင်းနှီးမှုအထိတ်အမှတ်ကိုအခုကျင်းပနေကြတာပါ
ကောင်းဆောင်တဲ့ဥစလုံးရဲ့မိန့်ခွန်းတွေထဲမှာတရုတ်နိုင်ငံကိုနာမည်တက်ပြောသွားခြင်းမရှိပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဒေတာတွေမှာဖြစ်ပေါ်နေတဲ့လုံခြုံရေးအရာတင်းမာမှုအခြေအနေတွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအမေရိကန်ထံက F-35 တိုက်လေယာဉ်အစင်းတရာဝယ်ယူသွားမယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးအဲ့ဒီလိုဝယ်ယူခြင်းအပြင်ခက်ခဲရှုပ်ထွေးလာတဲ့ချင်းချောက်မှုအန္တရာယ်တွေကနေနိုင်ငံစလုံးအတွက်အကာအကွယ်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။ဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ဘက်ကရည်ရှိရည်တည်ပေးနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေဂျပန်နိုင်ငံမှာဖြစ်ပေါ်နေပြီးအထူးသဖြင့်ဂျပန်နိုင်ငံကိုပြင်းထန်စွာဝေဖန်ပြောဆိုလေးရှိသူလို့ကာလရှည်ကြအထင်ခံခဲ့ရတဲ့သမ္မတထရမ့်လက်ထက်မှာအဲ့ဒီစိုးရိမ်မှုတွေကြီးထွားလာကြတာပါဒါပေမဲ့သမ္မတထရမ့်အခုနောက်ဆုံးဂျပန်ခီးစဉ်ကအဲ့ဒီစိုးရိမ်မှုတွေကိုပပျောက်သွားစေခဲ့ပါတယ်ခင်ဗျာ